UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီရဲ့အစီအစဉ်ထဲမှာဒီအကမ္ဘာအဝန်းဒုက္ခသည်တွေကိုရှင်းပြနေရချထားရေးကိစ္စမှာ2024ခုနှစ်တွင်အာရှဒေသဟာဒီကမ္ဘာလုံးရဲ့30ခိုင်နှုန်းလိုအပ်ချက်အများဆုံးဖြစ်လာမယ်ဆိုပြီးတော့ခံမှန်းပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံကဒုက္ခသည်တွေကတော့အာရှဒေသမှာအာဖဂန်ပြည်နော်အများဆုံးလို့ဆိုပါတယ
်။ Refugees from Afghanistan are estimated to have the second highest resettlement needs followed by refugees from South Sudan, Myanmar and the Democratic Republic.
ရှေ့ပြောင်းနေရချထားပြီးလို့လူအနေနဲ့ဒုတိယအများဆုံးကတော့အာဖဂန်နစ္စတန်ကဒုက္ခသည်တွေပါအဲဒီနောက်မှာတောင်ဆူဒန်မြန်မာနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတို့ပါဝင်နေဆိုပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ချုပ်ယုံရဲ့ဒုတိယပြောခွင့်ရသူဖာရန်ဟတ်ကကုလသမဂ္ဂနေစဉ်သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါရှေ့ပြောင်းနေရချထားဖို့လူအချက်အများဆုံးကဆီးရီးယားနိုင်ငံကဒုက္ခသည်တွေဖြစ်ပါတယ်အခုလာမယ့်2024ဆိုရင်တော့ဒုက္ခသည်တွေရှေ့ပြောင်းချေချာရေးလူအချက်ပို့ပြီးတော့ကြီးလာဖို့ရှိနေတယ်လို့လည်း UN ကသတိပေးပါတယ်ကမ္ဘာကြီးမှာဒုက္ခသည်အကျပ်တဲနဲ့ရှေ့ပြောင်းနေရချထားဖို့လိုအပ်ချက်တွေကြီးမားလာမယ်လို့ UNHCR ကသတိပေးထားတာပါ။လက်တလောအဖြစ်မြန်မာနိုင်ငံက Ranger ဒုက္ခသည်တပ်တန်းဝင်းကျင်ဟာနိုင်ငံမဲ့ဖြစ်နေတယ်လို့ UNHCR ချက်လက်တွေမှာဖော်ပြထားတယ်လို့ Proofica တွေကြောင့်2021ခုနှစ်နှောင်းပိုင်းမှာမြန်မာနိုင်ငံတွင်ဥယျာဉ်အထိတကျမရှိဘဲနဲ့ပြည်တွင်းလှည့်လည်နေရတဲ့ဒုက္ခသည်တွေတိုးများလာတယ်လို့ဆိုပါတယ်။အာဖဂန်နဲ့မြန်မာမှာ2021ခုနှစ်ဖြစ်ရတဲ့ကြောင့် POC လို့ခေါ်တဲ့ဒီတတ်မှတ်စိုးရိမ်ပွဲလူပုဂ္ဂိုလ်တွေနဲ့သူတို့ကိုရှေ့ပြောင်းနေရချထားပေးဖို့လူအပ်ချက်တွေတိုးလာမယ်လို့လည်း UNHCR ကတွက်ချက်ခံမှန်းထားပါတယ်ခင်ဗျာ